အာဆီယံအဖွဲ့နဲ့ဒီတရုတ်နိုင်ငံတို့ကြားမှာပူးပေါင်းဆောင်ရွက်မှုအစပြုခဲ့တာ10နှစ်ပြည့်တဲ့အထိမ်းအမှတ်အဖြစ်နဲ့အာဆီယံအဖွဲ့ဝင်နိုင်ငံသားရေးဝန်ကြီးတွေနဲ့တရုတ်နိုင်ငံသားရေးဝန်ကြီးဝန်ဟီတို့တရုတ်နိုင်ငံဘေကျင်းမြို့တော်မှာဒီကနေ့တွေ့ဆုံခဲ့ကြပြီးတော့ပုံမပူးပေါင်းဆောင်ရွက်မှုတွေလုပ်နိုင်ရေးအတွက်ဆွေးနွေးခဲ့ကြပါတယ်။အဲ့ဒီအခမ်းအနားအတွက်ဘေကျင်းမြို့တော်မှာရောက်နေတဲ့မြန်မာနိုင်ငံသားရေးဝန်ကြီးဦးဝနမောင်လွင်ကိုတရုတ်နိုင်ငံသားရေးဝန်ကြီးဝန်ဟီကပို့ထုတ်နေတုန်းကတီးကြားတွေ့ဆုံခဲ့ပါတယ်။ကမ္ဘာတခြားနိုင်ငံတွေနဲ့မြန်မာနိုင်ငံကဆက်ဆံရေးတိုးတက်အောင်ဆောင်ရွက်နေတဲ့အပေါ်မှာတရုတ်နိုင်ငံကဝမ်းသာတဲ့အကြောင်းတရုတ်ဝန်ကြီးဝမ်ဟီကမြန်မာဝန်ကြီးဦးဝနမောင်လွင်ကိုပြောကြားခဲ့ပါတယ်။တရုတ်နဲ့မြန်မာနိုင်ငံကြားမှာဒီစီးပွားရေးနဲ့ကုန်သွယ်ရေးရာလုပ်ငန်းကြီးတွေကိုတိုးမြှင့်ပူးပေါင်းဆောင်ရွက်သွားနိုင်ရေးနှစ်နိုင်ငံကြားမှာပို့ပြီးတော့ခင့်မိတဲ့ဆက်သွယ်ရေးလမ်းကြောင်းတွေဖောက်လှုပ်ရေးနဲ့အိန္ဒိယ၊ဘင်္ဂလားဒေ့ရှ်၊မြန်မာနဲ့တရုတ်တို့ကြားစီးပွားရေးလမ်းကြောင်းကြီးသွယ်တန်းဖောက်လှုပ်မဲ့အစီအစဉ်တွေကိုဆက်ပြီးတော့ဆောင်ရွက်သွားမယ်လို့တရုတ်နိုင်ငံသားရေးဝန်ကြီးဘက်ကနေကတိပေးခဲ့တဲ့အကြောင်းတရုတ်အစိုးရပိုင်း CCTV သတင်းကပြောပါရယ်။ဟိုးအရင်ကတည်းကတရုတ်နိုင်ငံကဒီမြန်မာအပေါ်ထောက်ခံလာတဲ့အပေါ်မှာလဲမြန်မာဘက်ကတန်ဖိုးထားတဲ့အကြောင်းအဓိကစီမံကိန်းလုပ်ငန်းကြီးတွေလမ်းကြောင်းဖောက်လုပ်မှုတွေနယ်စပ်တည်ငြိမ်ရေးကိစ္စပိုင်းတွေမှာတရုတ်နဲ့ပူးပေါင်းဆောင်ရွက်မှုပုံမခိုင်မအောင်လုပ်ဖို့အတွက်မြန်မာဘက်ကအသင့်ရှိတဲ့အကြောင်းဝန်ကြီးဦးဝနမောင်လွင်ဘက်ကလည်းပြောခဲ့တယ်လို့ဆိုပါတယ်။တရုတ်နဲ့အာဆီယံအဖွဲ့အစည်းဆက်ဆံရေးပုံမအဆင်ပြေရေးအတွက်လည်းမြန်မာအစိုးရကကူညီမဲ့အကြောင်းမြန်မာနိုင်ငံသားရေးဝန်ကြီးကတရုတ်နိုင်ငံသားရေးဝန်ကြီးကိုကတိပေးခဲ့ပါတယ်ရှင်။